ဒီခိုင်ပြည်နယ်ရစိရောင်မြို့နယ်အောင်မလချီရွာချာမောင်းတော်မြို့နယ်တောတဲ့နမ်းပေါ်မှာဒီနေ့ဩဂတ်လ10ရက်နေ့မနက်7:00လောက်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ရဲသားဆောင်ရဲတပ်ဖွဲ့ရင်နံတိုက်ခိုက်ခံရတယ်လို့တမတော်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်။ဒါကရခိုင်လက်နက်ကိုင်အဖွဲ့အင်အူကြောင့်လို့တမတော်ဘက်ကပြောထားပေမဲ့အေဘက်ကိုဆက်သွယ်လို့မရကြတာကြောင့်အတည်မပြုနိုင်ခဲ့ပါဘူး။ဒီတောင်ပြည်သူလူတော်ဗီယင်မြန်မာပိုင်းသတင်းတော့ကုဇော်တက်ကမေးမြန်းပြီးတော့ပြဖို့ထားပါတယ်ခင်ဗျာ။
ဒီနေ့ရခိုင်ပြည်နယ်မောင်းတော်တော်ရဲ့ကားလမ်းမပေါ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရင်နာတိုက်ခိုက်ခံရပါတယ်။ဒီတိုက်ခိုက်မှုကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကလုပ်တာလို့တမတော်သတင်းမှပြန်ကြားရေးပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ဒီမော်နဲ့ကြောက်ပန်းမှုကကားလမ်းမပေါ်မှာဖြစ်တာပြောတယ်။မနက်ကတော့ရှင်းလာပြီလို့လောက်ခဲ့တယ်။တမတော်ရင်နာမဟုတ်ပါဘူး။ဒီလိုဒီနေကြားဆောင်ရဲတပ်ဖွဲ့တွေတို့ကျွန်တော်တို့တလဲလဲကလည်းရှိပါလား။အလဲလဲတဲ့ကားဒီနဲ့လဲလဲတာဖြစ်ပါတယ်ဗျ။အဲ့မှာတံခိုးမိုင်းဆွဲခံလို့ပြရပါတယ်။အဲတံခိုးပြရတော့ကတော့ EG ကလုတ်တယ်လို့လည်းပြရပါတယ်။အဲ့ဒါတော့ဟိုထိခိုက်ဒဏ်ရာရှိမှုတော့မရှိဘူး။ကားကဝင်တော့အများကြီးပြည့်ပြီးတော့ပါတယ
်။ဒါနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင် EG တပ်ဖွဲ့ကို VOA ကစက်သွယ်လို့မရခဲ့ရကြောင်းပြကြအတည်ပြုလို့မရနိုင်ခဲ့ပါဘူး။မနေ့ကလည်းမြောက်ဦးပုံသားကျွန်းကြောက်တော်မင်းပြမြို့နယ်တွေကနေရာ6ခုမှာတိုက်ပွဲကြီးဖြစ်ခဲ့ပါတယ်။ဘူတီတောင်မြို့နယ်အရှိတ်ဘက်မှာတိုက်ပွဲကြီးပြင်းထန်လာနေပြီး ICRC နဲ့ဘူတက်လုံဆောင်တွေရဲ့ရခိုင်တက်ချင်ကြီးလူငယ်တွေဟာတက်ကြီးရွယ်ဦးတွေကိုကယ်ထုတ်ခဲ့ရတယ်လို့ဘူတီတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ
်။ ICRC ရဲ့ဖွဲ့တွေအဲဒီလူတွေကိုပေါ်ယူတဲ့အခါလူတွေကိုဝင်လို့မရဘူးလို့ပြောတယ်သူတို့ကလေ။အပြေကနေရတယ်ဆိုတော့လဲလျှောက်လာတဲ့လူတွေကိုသူတို့ခေါ်ယူလာတယ်။ဆယ်ယောက်ကျင်ခဲ့တယ်ဘောလုံး။လူတွေမှာကတက်ပြစ်ရှိတယ်အဲ့ဒါကြောင့်သူတို့ဒီနေရာကိုထားခဲ့ရတာ
ဇူလိုင်30ရက်ကရပိတ်တောင်မကြီး6ကျော်ဘက်မှာမိုင်းနှလုံးပေါက်ခဲ့တယ်လို့ဇူလိုင်31ရက်မနေ့ကလည်းပုံသားကျုံမြို့နယ်ရန်ကုန်စစ်တွေကာလမပေါ်မှာဘုံနှလုံးပေါက်ခဲ့သေးပါတယ်တပ်မတော်တွေရခိုင်လက်နက်ကိုင်အီအီတို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေရတဲ့စစ်ဆောင်ဦးရေဟာထပ်ပြီးတိုးလာနေပြီး9000ကျွဲလောက်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး RIC ရဲ့စစ်တမ်းမှဖော်ပြထားပါတယ်